ရခိုင်ပြည်နယ်ရေသိတောင်မြို့နယ်ငစင်ဘောရှောင်းအထက်ပိုင်းမှာတက်မတော်နဲ့ AA ရခိုင်အဖွဲ့တို့ဒီဇင်ဘာ25ရက်နေ့ခရစ်စမတ်နေ့ကစပြီးတကြော့ပြန်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်9နာရီလောက်ကနေ17နာရီခွဲလောက်အထိလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကိုအဆက်မပြတ်ကြားနေကြရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။ရေသိတောင်မြို့နယ်ရေကောင်းရှောင်းကြီးရွာမှာတော့တက်မတော်ကယာနဲ့ရှိတဲ့ကြီးရွာသားတွေကိုဖုန်ကြီးကြောင်းဟောင်းကိုခေါ်ပြီးစစ်ဆေးမင်းမြန်းလာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တက်မတော် AA နဲ့ပတ်သက်မှုရှိမရှိစစ်ဆေးတာဖြစ်တယ်လို့လည်းဒေသခံတအူးကအခုလိုပြောပါတယ်
။ဆက်ချက်ကရာဝန်လေးကိုမိမာရရကျော်ဆော်ပြီးဒီရေကောင်းရှောင်းကြောင်းဟောင်းအဲဒီမှာစံခါရေဒီမှာမကျရဘူး။ကျောင်းဟောင်းဆက်လာပဲစံခါရ။အဲဒီရေကောင်းရှောင်းမင်းလေးကတောင်ကျမှာတိကျဆင်းနေလို့ဒီဝါသားတွေမဆင်ခါလို့ဒီဝါသားတွေလည်းဒီတိကျကပါဝင်တယ်ဆိုပြီးတော့အဲဒီလိုမဆင်ခါလို့ဆိုပြီးတောင်ကျမှာလည်းဆောက်ခါတာပဲ
ညနေပိုင်းမှာတော့အမျိုးသမီးတွေကိုပြန်လွှတ်လိုက်ပြီးအမျိုးသားတွေကတော့ဆက်လက်စစ်ဆင်နေစေဖြစ်တယ်လို့လည်းဒေသခံတွေကပြောကြပါတယ်ရေသေးတောင်မြို့နယ်ရေကောင်းရှောင်းကျေးရွာရဲ့တဖက်ကန်းဟာဘူးသီးတောင်မြို့နယ်ဖြစ်ပြီးတော့ဒီနေ့မနက်ကစီတောင်ရွာကလေကွင်းထဲစပါးရိတ်သိမ်းနေတဲ့လယ်သမား၁၁ဦးကိုအနာပိုင်းကရေကောင်းချောင်းကြည့်ရဘက်ကိုကားလန်းအတိုင်းခေါ်ဆောင်သွားပြီးညနေပိုင်းမှာပြန်လွှတ်ပေးလိုက်တယ်လို့လည်းသိရပါတယ်။စပားရိတ်သိမ်းနေတဲ့ဒေသခံ၁၁ဦးကိုလူသားတိုင်းကသဖွဲခေါ်ဆောင်တဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းစီတောင်ကြည့်ရဦးရှိုးရင်မူဦးမောင်သိန်းညွန်းကပြောပါတယ်
။အော်ဟုတ်တယ်ခေါ်ရလဲဟုတ်တယ်ခုတော့ရောက်နေပြီပြန်ရောက်နေပြီခုနကလေခေါ်တဲ့ပုံစံကတော့ဟိုလိုဖြစ်နေသူတို့ကမနေ့ကဆိုလို့ရှိရင်ဟိုတိုင်းတွေနဲ့ဗာရီနဲ့တိတ်ပြထားတယ်လေအဲဒီကြောင့်မလို့သူတို့ကလူသားတိုင်းကအဖြစ်ခေါ်သွားတယ်လက်တွေ့သူကလေကွန်းတင်လာပြီးစပါးလေးတင်တဲ့လူတွေလေကွန်းတင်မှာဟောမှာတွေ့တယ်လို့ခေါ်ပြီးလာယူတာအေးလို့
ရေကောင်းချောင်းကြီးရွာမှာခေါ်ယူစစ်ဆေးနေသူတွေကရွာသားတူကိုတော့လက်ထက်ခတ်ပြီးဖမ်းဆီးထိသိမ်းထားတာတွေ့ရတယ်လို့လည်းမြင့်မြင့်တွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးစီတောင်ကြီးရွာဦးချိုးရင်မုံကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကို RFA ကဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေကြားခြင်းမရှိကြပါဘူးဒီနေ့မနက်ပိုင်းမှာလဲတိုက်ပွဲတွေဆက်လက်ရှိနေပြီးနေရာအတိအကျမသိရသေးဘူးလို့ခိုင်ဒုက္ခက RFA ကိုပြောပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မလတ်ကတော့ဒီကိစ္စတွေကိုအသေးစိတ်စောင့်ကြည့်နေတယ်လို့ပြောပါတယ်ဒေသခံတွေကိုအကာအကွယ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုပြောဆိုထားတယ်လို့လဲအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မလတ်ကပြောပါတယ
်သက်ဆိုင်ရာတွေကိုတော့အပေါ်ကအာဏာပိုင်တွေကိုတော့ဒီကိစ္စဖြစ်တဲ့တွေကိုပြောထားတယ်တရားဥပဒေနဲ့ညီဖြစ်ဖို့ပြည်သူလူထုကိုကူညီဆောင်ရှောက်ဖို့မတော်မတရားလုပ်တာတွေရက်ဆိုင်ဖို့တော့ပြောထားတယ်ပြည်သူလူထုကကြောက်ရွံ့ဆွေးမှုတွေအများကြီးရှိတယ်အပေါ်လာကစားသူတို့အခက်အခဲရှိတယ်သူတို့ရွာရဲမင်းမွေးမှာရှောက်ရှိရေဆိုတော့အဲ့ဒီရှောက်ခင်းမှာပဲတပ်ဖွဲ့တွေဖြစ်နေဆိုတော့သူတို့ကအထိတ်လန့်နေကြရှိတယ်ဆိုလုံချွေးတပ်ဖွဲ့တွေမြင်ရင်သူတို့ကကြောက်တယ်လန့်တယ်ဖွဲ့ပြေးတယ်ရှောက်ပြေးတယ်အဲ့ဒါမျိုးတွေကရှိနေတယ်ဆိုတော့ပြည်သူလူထုကလည်းအားပေးဖို့လိုတယ
်မင်းကညနေပိုင်းမှာငရမ်းရှောင်းနဲ့ရေကောင်းရှောင်းကြည့်ရကြမှာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပေါ်ခဲ့ပြီးအသေးစိတ်အရှင်တွေကိုတော့မသိရသေးပါဘူးဒီနေ့မနက်ကရေကောင်းချောင်းကြည့်ရမှာတက်မတော်ကရွာသားတွေကိုခေါ်ယူစစ်ဆေးနေတာတွေရှိနေတဲ့အတွက်ရွာသားအချို့ဟာကြောက်လန့်ပြီးစီတောင်ကြည့်ရဘက်ကိုထွက်ပြေးတင်းချောင်လာကြတာတွေလည်းရှိနေတယ်လို့သိရပါတယ်ဒါအပြင်ဒီနေ့မနက်ပိုင်းကကြောက်တော်မြို့နယ်ရိုးရှောင်းအထက်ပိုင်းရှင်းမဝန်တောင်ကြည့်ရမှာတက်မတော်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးဟာကြည့်ရအတွင်းကိုကျရောက်လာတာကြောင့်ရွာထဲမှာရှိတဲ့နေအိမ်တစ်လုံးပျက်စီးသွားတယ်လို့ကြည့်ရသားတွေကပြောပါတယ်ဒီဖြစ်ရဲ့ကြောင့်ရွာဆောင်ကြံရက်ခဲ့တဲ့ကြည်ရွာသားတွေအားလုံးတလူရှောင်းကြည်ရွာကိုထွက်ပြေးရောက်ရှိလာကြတယ်လို့လဲရွာသားတွေက RFA ကိုပြောပါတယ်ခင်ဗျာ